အနည်း20ကျော်အတွင်းမြန်မာနိုင်ငံရဲ့ပထမအဦးဆုံးလွှတ်တော်မှာသမရသည့်ဗိုလ်ချုပ်ကြီးဟောင်းတစ်ဖြစ်လဲဦးသိန်းစိန်ကတင်သွင်းခဲ့တဲ့အစိုးရအဖွဲ့ဝင်တဲ့အမည်စင်းကိုလွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ဒီဖွဲ့စည်းခဲ့တဲ့အစိုးရအဖွဲ့တွေထဲမှာအများမျှော်လင့်ထားခဲ့တဲ့အတိုင်းပဲအရင်စစ်အစိုးရအဖွဲ့ဝင်တွေနဲ့စစ်ဘိုလ်လူထွက်တွေပဲအများစုပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ဒီအစိုးရတဲ့အပေါ်လက်ရှိမူဝါဒဖြစ်တဲ့လက်တွေ့ကျဆက်ဆံရေးမူဝါဒနဲ့ပိတ်ဆို့ဒဏ်ခတ်ရေးပူးတွဲမူဝါဒကိုဆက်လက်ကျင့်သုံးသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုတန်ယုံတာဝန်ခံတန်မှုကြီးလယ်ရီတင်ကာက VOA ကိုပြောကြားပါတယ်
။ From my perspective, the government that is coming into place is not exactly a new government. A lot of familiar faces apparently will be there. But
ကျွန်တော်အမြင်ပြောရင်တော့အခုတက်လာတဲ့အစိုးရဟာအစိုးရအသစ်တစ်ခုရေတော့မဟုတ်ပါဘူး။မြင်နေရမျက်နှာတွေပါပဲ။ဒါပေမဲ့အရင်ကတော့အဲ့ဒီအစိုးရအဖွဲ့ဟောင်းတဲ့ကလူတွေဟာရွေးကောက်ပွဲအပေါ်မှာပဲအာယုံစိုက်နေခဲ့ကြပြီးဆွေးနွေးပြောဆိုဖို့သိအခွင့်အရေးမရရှိခဲ့ပါဘူး။ဒါကြောင့်အခုအချိန်မှတော့ဒီလူတွေဟာအရင်လူတွေပဲဖြစ်နေပေမဲ့လည်းအမြင်နဲ့ယက်တီမှုပြောင်းလာတာမျိုးတွေရှိလိမ့်မလား။ဆွေးနွေးပြောဆိုမှုတွေလုပ်ဖို့ပိုပြီးလိုလားတာတွေများရှိလိမ့်မလားဆိုတာတိခောက်ကြည့်ဖို့လိုနေပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံမှာအင်မတန်နည်းနည်းတဲ့ပြဿနာတွေကိုမဖြစ်မနေဖြစ်ရှင်းဖို့လိုအပ်နေပါတယ်။
ဝါရှင်တန်မြို့တော်ကိုခိတ္တပြန်ရောက်နေတဲ့အမေရိကန်တန်ယုံတာဝန်ခံတန်မှုကြီးလယ်ရီဒင်ဂါကပြောကြားသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာ1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရခဲ့စဉ်ကတည်းကအစိုးရအဆက်ဆက်နဲ့တန်တမန်အဆက်အသွယ်မပြတ်ခဲ့သလိုအခုလည်းထိန်းသိမ်းဆက်ဆံသွားမှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအခုလက်ရှိဆက်ဆံရေးဟာတန်မှုကြီးအဆင့်ဆက်ဆံရေးသာဖြစ်ပြီးမကြာခင်မှာတန်အမတ်ကြီးအဆင့်ပြန်လည်ဆက်ဆံဖို့အလားအလာတွေများရှိပါသလားဆိုတဲ့မေးခွန်းကိုတော့ဒါဟာဝါရှင်တန်မှာရှိနေတဲ့မူဝါဒရေးရာချမှတ်သူတွေတုံ့တက်ရမယ့်ကိစ္စဖြစ်ကြောင်းလက်ရှိကျင့်သုံးနေတဲ့ဆက်ဆံရေးမူဝါဒဘလောက်ထိတိုးတက်မှုရှိသလဲဆိုတဲ့အပေါ်မှာမူတည်နေကြောင်းနဲ့လက်တလုံးမှာတော့ဒီလိုတန်အမတ်ကြီးအဆင့်အထိတိုးမြှင့်ပြီးဆက်ဆံမှုအခြေအနေမမြင်သေးပါဘူးလို့လည်းမစ္စတာဒင်ဂါကဆိုပါတယ်။အမေရိကန်ပြည်ထောင်စုရဲ့လက်တွေ့ကျဆက်ဆံရေးမူဝါဒအရပူတွဲပြီးကျင့်သုံးနေတဲ့ပိတ်ဆို့ဒဏ်ခတ်ရေးအစီအစဉ်တွေရဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့လည်းသူကအခုလိုရှင်းပြပါတယ်
။ The intent surely is to encourage the authorities inside Burma to reevaluate how they go about
ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့မြန်မာနိုင်ငံမှာရှိတဲ့အာဏာပိုင်တွေအနေနဲ့သူတို့ရဲ့မူဝါဒတွေကိုပြန်ပြီးတော့သုံးသပ်လာစေဖို့ပါပဲ။နိုင်ငံရေးလှုပ်ရှားသူတွေကိုမဖမ်းဖို့နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးရေးဖိအားပေးဖို့အစိုးရကလုပ်နေတဲ့နိုင်ငံရေးလမ်းစဉ်တွေမှာအလုံးဘက်ပေါင်းစုံပါဝင်လာစေရေးအခွင့်အလမ်းရှိစေဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လိုနိုင်ငံရေးအတိုက်အခံတွေအဖွဲ့အစည်းတွေအလုံးနဲ့ဆွေးနွေးညှိနှိုင်းမှုတွေပြုလုပ်စေဖို့ခြုံပြီးပြောရင်မြန်မာနိုင်ငံရဲ့ကောင်းမွန်တဲ့အနာဂတ်ရေးကိုစဉ်းစားလှုပ်ဆောင်လာရေးစစ်အစိုးရကိုတွန်းအားပေးဖို့ရည်ရွယ်ချက်ပဲဖြစ်ပါတယ
်။ဒါပေမဲ့လည်းအမေရိကန်အစိုးရရဲ့မူဝါဒအသစ်ကြေညာခဲ့တဲ့2009ခုနှစ်နောက်ပိုင်းမှာမြန်မာစစ်အစိုးရရဲ့လိုက်လျောလှုပ်ဆောင်ချက်တွေတိတိတသာတိုးတက်လာတာမမြင်ရသေးပါဘူးလို့လည်းမစ္စတာဒင်ဂါကဆိုပါတယ်
။ When the new policy was announced which reflected the Obama administration's willingness to talk even with those with whom you disagree and
သူနဲ့အမြင်မတူသူတွေနဲ့တောင်ဆွေးနွေးဖို့အဆင်သင့်ရှိပါတယ်ဆိုတဲ့သမ္မတဥဘာမားရဲ့သဘောထားကိုထင်ရှားပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒသစ်ကြေညာခဲ့ကြတဲ့ကဒီလက်တွေ့ကျဆက်ဆံရေးမူဝါဒဟာအထင်အောက်များစွာနဲ့ရရှိသွားမယ်လမ်းဖြစ်မယ်ဆိုတာကိုသဘောပေါက်ထားပြီးသားပါဖြစ်ရှင်းရမယ့်ကိစ္စတွေဟာသိမ်မွေ့နည်းနည်းတာနဲ့အမျှပဲပေါင်းစုံအနေနဲ့အပြန်အလှန်ညှိနှိုင်းဖို့ညီမျှတဲ့အလျှော့ပေးသဘောတူမှုတွေရလာဖို့ဆိုတာသိမ်မလွယ်ကူလှပါဘူးဒါကြောင့်ကျွန်တော်အမြင်ပြောရရင်တော့အခုမူဝါဒသစ်ဟာနောက်ပိုင်းသိပ်ပြီးကြီးကြီးမားမားတိုးတက်အောင်မြင်မှုမရှိသေးဘူးလို့ပဲဆိုရပါလိမ့်မယ်ဒီလိုမှန်းဆထားလို့လဲတဘာဝကြမှာမဟုတ်ဘူးလို့ထင်ပါတယ်
။အမေရိကန်ဥဆောင်တဲ့အနောက်အုပ်စုနိုင်ငံတွေရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကြောင့်မြန်မာနိုင်ငံမှာတာမန်ပြည်သူတွေပိုအထိနာပြီးဆင်းရဲမွဲတေမှုလမ်းကြောင်းပေါ်ကိုပိုပြီးတွန်းပို့နေတယ်လို့ဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုတော့သူကညှင်းဆိုခဲ့ပြီးမြန်မာနိုင်ငံဆင်းရဲမွဲတေမှုပြဿနာဟာပြီးခဲ့တဲ့အစိုးရအဆက်ဆက်ကျင့်သုံးခဲ့တဲ့မမှန်ကန်တဲ့စီးပွားရေးမူဝါဒတွေကြောင့်သာဖြစ်ပြီးအာဂရီလိုက်စားမှုမူဝါဒရရဆုံးဖြတ်ချက်မမှန်ကန်မှုစတာတွေကလည်းအဓိကပြဿနာတွေဖြစ်တယ်လို့ဆိုပါတယ်။ဒါဟာပြီးခဲ့တဲ့ရက်ပိုင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်ခဲ့တဲ့စစ်တမ်းတရားကထောက်ပြထားတာနဲ့ကိုက်ညီနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စစ်တမ်းမှာနိုင်ငံတကာစီးပွားရေးပိတ်ဆို့မှုရဲ့အကျိုးသက်ရောက်မှုတွေနဲ့ပတ်သက်ပြီးပြည်တွင်းအပြောင်းအလဲတွေပါအလိုက်အသင့်ဖြစ်ပေါ်လာစေဖို့အတွက်ပိတ်ဆို့ဒဏ်ခတ်မှုတွေကိုဘလို့ဘယ်အချိန်ဘလို့အချိန်မျိုးတွေမှာပြန်ပြီးသုံးသပ်ပြောင်းလဲတင်တယ်လဲဆိုတာကိုဆွေးနွေးလိုပါကြောင်းကမ်းလှမ်းထားတာနဲ့ပတ်သက်ပြီးအမေရိကန်တန်မှုကြီးလယ်ရီတန်ကာက
The process of engagement to the extent we can undertake it is going to be a work in progress at all times.
We always ဆက်ဆံညီနိုင်ရေးဆိုတဲ့လုပ်ငန်းစဉ်ဟာတစိုက်မမရွေးရှားလှုပ်ဆောင်သွားမယ်လုပ်ငန်းစဉ်လို့ပဲမြင်ပါတယ်။ဒါကြောင့်ဘက်ပေါင်းစုံနဲ့အခြေအနေအလုံးသုံးသပ်ဆွေးနွေးနိုင်ဖို့ကျွန်တော်တို့အမြဲကြိုးစားနေပါတယ်။အစိုးရနဲ့ဆက်ပြီးပြောဆိုဆွေးနွေးသွားမှာဖြစ်တယ်လို့အတိုက်ခံတွေတိုင်းရင်းသားအဖွဲ့အစည်းတွေအလုံးနဲ့လည်းစင်ဆက်မပြတ်တွေ့ဆုံမှုတွေလုပ်နေပါတယ်။နေပြည်တော်ကိုကျွန်တော်လက်ဆင့်သွားသလိုပဲအကြေကျုပ်ကလွတ်မြောက်နေပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့လည်းကျွန်တော်မကြာခဏတွေ့ဆုံဖြစ်ပါတယ်။
ပြီးခဲ့တဲ့နိုဝင်ဘာလရွေးကောက်ပွဲနဲ့ထွက်လာတဲ့ရလဒ်တွေအကြောင်းပြန်ပြောင်းပြောရမှာတော့အမေရိကန်ပြည်တော်စုတန်အရာရှိတွေဟာရွေးကောက်ပွဲမဲပေးတာတွေကိုတခြားတန်တမန်တွေပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေနဲ့အတူလိုက်ကြည့်ဖို့စစ်အစိုးရကဖိတ်ခေါ်ချက်ကိုညှင်းပယ်ခဲ့တာကြောင့်မဲပေးပွဲတွေကိုမမြင်လိုက်မလေ့လာလိုက်ရတဲ့အခြေအနေဖြစ်ခဲ့သလားဆိုတဲ့မေးခွန်းကို
Well Washington did inform us that they didn't want us to be part of the official observation team but we still went out and observed.
အမေရိကန်အစိုးရအနေနဲ့အဲ့ဒီရွေးကောက်ပွဲအချိန်တုန်းကကျွန်တော်တို့ကိုတည်ဝင်လေ့လာရေးအဖွဲ့ဝင်သဘောမျိုးဖြစ်မသွားစေချင်ဘူးလို့လှမ်းပြီးအကြောင်းကြားထားခဲ့ပါတယ်။ဒါပေမဲ့ဒီလိုမြန်မာအစိုးရရဲ့လေ့လာရေးအဖွဲ့ထဲမှာမပါခဲ့ပေမဲ့ကျွန်တော်တို့လည်းကုနီကိုဟန်နန်လှက်ပတ်ကြည့်ရှုခဲ့တာတွေရှိပါတယ်။ရွေးကောက်ပွဲဟာအစနီတန်းမှကတည်းကအညီအမျှအခွင့်အရေးတွေပေးမထားခဲ့ဘူးဆိုတာကိုအမေရိကန်ပြည်ထောင်စုဘက်ကအစိုးရကြီးကတည်းကရှင်းရှင်းလင်းလင်းပြောဆိုဝေဖန်ထားခဲ့ပြီးဖြစ်ပါတယ်။USDP နဲ့အခြားအတိုက်ခံပါတီတွေရရှိတဲ့မဲဆွဲပွဲအခွင့်အရေးတွေဟာမညီမျှပါဘူး USDP ကကိုယ်စားလှယ်တင်ထိုင်သလောက်လဲသူတို့တင်ထိုင်စွမ်းမရှိခဲ့ပါဘူးမညီမျှတာတွေကအများကြီးပါရွေးကောက်ပွဲနေ့မှာတော့အခြေအနေကအေးအေးဆေးဆေးပါပဲဒါဟာအတော့ကိုကောင်းတဲ့အချက်ပါဒါပေမဲ့ညနေပိုင်းရောက်လာတော့မြို့နယ်မဲယုံတွေကိုကြွတင်မဲဆိုတာတွေဝင်လာပြီးပြဿနာပေါ်တော့တာပါပဲအစောပိုင်းကရထားတဲ့ရလက်တွေဟာအဲ့ဒီကြွတင်မဲတွေကြောင့်အကုန်ပြောင်းပြန်ဖြစ်ကုန်ပါတယ်နောက်ဆုံးမှာတော့ပါလီမန်လွှတ်တော်ရဲကို USDP နဲ့နှိစက်သူတွေပဲအားလုံးနှီးပါအရွေးခံရတယ်ဆိုတဲ့ရက်လက်ထွက်ပေါ်လာပါတယ်။မြန်မာစစ်အစိုးရဟာပြုပြင်ပြောင်းလဲရေးကိုလှုပ်ဖို့အခွင့်အလမ်းတရရခဲ့ပေမဲ့လုပ်မသွားခဲ့ပါဘူး
။ဒါအပြင်အခုနောက်ဆုံးလွှတ်တော်ခေါ်အစိုးရသစ်ဖွဲ့တော်လည်းအများစုဟာစစ်အစိုးရအဖွဲ့ဝင်လူဟောင်းတွေစစ်ဗိုလ်ချုပ်ဟောင်းတွေပဲဖြစ်နေတာမို့ထူးမခြားနားပါပဲမဟုတ်လားဆိုတော့
My speculation was that it would not be a dramatic change at all.that it would either be military people or military people who had recently put on civilian clothing but it would be people who were very much of the same perspective as the you know the generals who have been
along commander at time ဖြစ်လာတာပါပဲအပြောင်းအလဲဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်မထားခဲ့ပါဘူးစစ်တပ်ထဲကလူဒါမှမဟုတ်စစ်ဝတ်စုံချွတ်ထားတဲ့လူဒီအရင်လူဟောင်းတွေပဲအာဏာကိုအချိန်အတော်ကြာဆက်လက်ယူထားကြဦးမှာဖြစ်ပါတယ်
အမေရိကန်ပြည်တော်စုအစိုးရမူဝါဒရေးရာသုံးသပ်သူတွေအနေနဲ့ကတော့အခြေအနေကိုစဉ်ဆက်မပြတ်လေ့လာသုံးသပ်နေပြီးလိုအပ်သလိုပြင်ဆင်ပြောင်းလဲမှုတွေလုပ်သွားမှာဖြစ်ကြောင်းဒီအချက်ကိုလက်တွေ့ကျဆက်ဆံရေးမူဝါဒသစ်ကြီးညာစဉ်ကလေးကအသေးချာပြောကြားထားပြီးဖြစ်ပါကြောင်းလည်းတမူးကြီးလယ်ရီတင်ကာကရှင်းပြပါတယ်။အာဏာရအစိုးရအတိုက်ခံပါတီစတာတွေအပြင်ဝေဖန်သူတချို့ထောက်ပြသလိုတာမန်လူထုရဲ့အခွင့်အလမ်းပညာရေးလူမှုဖွံ့ဖြိုးရေးကိစ္စတွေအတွက်ရောအမေရိကန်ပြည်တော်စုအနေနဲ့ဘလူမြန်တိုက်ရိုက်ဆက်သွယ်ပြီးဆက်လက်လှုပ်ဆောင်သွားဖို့အစီအစဉ်ရှိပါတယ်လေဆိုတော့
UNVOA is one way that can happen. We have public diplomacy activities going on inside.
အခုလို VOA ကနေတဆင်ဆွေးနွေးဖြေကြားတာမျိုးတွေနဲ့မြန်မာလူထုကိုဆက်သွယ်လိုပါတယ်။မြန်မာနိုင်ငံအတွင်းမှာလည်းလူထုနဲ့ဆက်သွယ်ဖို့ public diplomacy လို့ခေါ်တဲ့သံတမန်ရေးနည်းလမ်းတွေရှိပါတယ်။ဒါတွေဟာအသုံးဝင်ပေမဲ့မီဒီယာလွတ်လပ်ခွင့်မရှိတာမို့လက်တွေ့လုပ်ရတဲ့အနေအထားကတော့ခက်ခဲပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့မြန်မာပြည်သူလူထုနဲ့ထိတွေ့ဆက်ဆံနိုင်ဖို့တတ်နိုင်သမျှနည်းလမ်းတွေကိုအသုံးချပြီးလူထုကိုအနာဂတ်ကောင်းကျိုးအတွက်ပိုပြီးတွေးခေါ်မျှော်မြင်နိုင်ဖို့အမြင်ကျယ်ပြန့်လာစေဖို့အပေးဆောင်ရွက်သွားမှာဖြစ်ပါတယ်
။နေပြည်တော်မှာလွှတ်တော်နဲ့အစိုးရရုံးတွေဖွင့်အစိုးရအဖွဲ့တွေလည်းပေါ်လာပြီးဆိုတော့ရန်ကုန်မြို့မှာရှိနေတဲ့နိုင်ငံရေးအခြားတန်ရုံးတွေပါနေပြည်တော်ကိုပြောင်းရဖို့ရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒါဆိုရင်ရန်ကုန်မြို့မှာရှိနေတဲ့မြို့ကန်တွေအပါအဝင်တာမန်လူထုနဲ့တန်တမန်တွေအဆက်အသွယ်ပြတ်သွားနိုင်သလားဆိုတဲ့မေးခွန်းကိုမစ္စတာဒင်ဂါကအခုလိုဖြေပါတယ်
။ Yeah, I probably go up to Nepal about once a month on average because they're just as business.
လုံငန်းကိစ္စတွေအတွက်နေပြည်တော်ကိုကျွန်တော်တစ်လနှစ်ကြိမ်လောက်သွားရပါတယ်။အစိုးရကတော့နေပြည်တော်ကိုပြောင်းရွှေ့လိုတဲ့နိုင်ငံခြားတန်တွေအတွက်မြေနေရာတွေငှားဖို့ကိစ္စဆောက်လုပ်ရေးကိစ္စတွေကူညီဖို့စီစဉ်ပေးမယ်လို့ကမ်းလှမ်းထားပါတယ်။အတင်းကျပ်ပြောင်းဖို့တိုက်တွန်းပြောဆိုတာမျိုးတော့မရှိသေးပါဘူး။တကယ်တမ်းမှလည်းနေပြည်တော်မှာကသူတို့အနေနဲ့အကြီးအကျယ်ငွေကြေးအကုန်ကြခံပြီးရင်းနှီးဆောက်လုပ်ထားတာတွေရှိပေမဲ့လည်းဒီနိုင်ငံခြားတန်တမန်တွေမိသားစုတွေအခြေချရောက်လောက်အောင်တော့အဆင်သင့်မဖြစ်သေးပါဘူး။အမေရိကန်တန်ယုံအနေနဲ့ကတော့ရန်ကုန်မှာရှိတဲ့တန်ယုံနေရာအစ်စ်ကိုပြောင်းထားတာကလည်းစိတ်တောင်မကြသေးပါဘူး။အဲဒီတော့အမေရိကန်တန်ယုံနေပြည်တော်ကိုပြောင်းဖို့ဆိုတာအလှမ်းဝေးပါသေးတယ်။
အမေရိကန်ပြောင်စုဝါရှင်တန်မြို့တော်ကိုခေတ္တပြန်လည်ရောက်ရှိနေတဲ့ရန်ကုန်မြို့အမေရိကန်တန်ယုံတာဝန်ခံတန်မှုကြီးလယ်ရီဒင်ဂါကိုတွေ့ဆုံမိန့်မြန်းခဲ့တာပါ။ကျွန်တော်တန်းလွင်ထောင်းပါခင်ဗျာ။